mingla ba shin view american tan ye 2020 ku ni january la 2 ye cha da bri ni nyet ni 6 nai kwe ga ni 9 nai thi season 2 ko american pi rong su myo ro washington dc ga ni ta yai thol lwin pe ni ba bi line meter 18 kilohertz 1683 line meter 19 kilohertz 15563 ne line meter 25 kilohertz 11965 ro ga ni phat yu na sin nai ma de
ကျွန်မခွန်ညိုပါရှင်ခုညနေခင်စီစဉ်တွေတာဝန်ယူပါမယ်ကျွန်မကတော့ဆူမြတ်မမစန္ဒပြမှုတွေရှိခဲ့တဲ့အီရတ်နိုင်ငံဘက်ဒက်မြို့တော်ကအမေရိကန်တန်ယုံတဝိုင်းမှာဒီကနေ့တော့အခြေအနေတွေတည်ငြိမ်နေပါတယ်။ဩစတြေးလျနိုင်ငံတွေကမထိန်းနိုင်အောင်တော်မီလောင်ကျွမ်းနေတဲ့ညူးဆောက်သွေးပြင်းနေတဲ့မှာအရေးပေါ်အခြေအနေကိုတတိယအကြိမ်ထုတ်ပြန်ထားပါတယ်ခုလိုနောက်ဆက်ရသတင်းတွေကိုကိုသားညွန်
ှာထုတ်ပြန်ထားတဲ့ညမထွက်ရအမိန်ကိုသက်တမ်း2လထပ်ပြီးတော့တိုးသွားဖို့ရှိတဲ့အကြောင်း
နလာပြည်ပြည်တဲ့ချိန်မှာနောက် extension လုပ်ဖို့တော့ကျွန်တော်တို့ဒေသပတ်လုပ်မှာပါနင်းနေအေဂျင့်နာနဲ့ပြန်ထိချုပ်ပြီးတော့ရက်မှာပေါ့နင်းနေကအခုချိန်ဒီအေဂျင့်တွေလို့ပြောလို့မရတဲ့အတွက်ဒါတော့ extension တော့သူ့ရဲ့
ချင်းပြည်နယ်စီပင်သားရဝင်ကြီးရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်တဆက်တဲ2020ပြည်နှစ်ငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့ဖက်ဒရယ်ခြေကံမှုတွေအတွက်တိုင်းရင်းသားအဖွဲ့တွေဘက်ကဘယ်လိုမျှော်လင့်နေကြသလဲဆိုတာကိုလည်းပြောပြပေးမှာပါနိုင်ငံတကာသတင်းလွှာတွေမှာတော့မြောက်ကိုရီးယားရဲ့မဟာဗျူဟာလက်နက်အစီအစဉ်ကြောင့်အမေရိကန်နဲ့ဆက်ဆံရေးဘယ်လိုအခြေအနေရှိလာမလဲဆိုတာကိုလည်းနားဆင်ကြရပါမယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့ကြာသာပတေးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံဦးတို့ကပြောပြပေးပါမယ်ရှင်
အီရတ်နိုင်ငံဘက်ဂက်မြို့တော်ကအမေရိကန်တပ်ရင်းကိုဝင်စီးဖို့ကြိုးစားခဲ့တဲ့ဆန္ဒပြနေကြသူတွေပြန်လည်ထွက်ခွာသွားကြပြီဖြစ်လို့ဒီကနေ့တော့အခြေအနေတည်ငြိမ်နေပါတယ်။အမေရိကန်တပ်ရင်းကိုတိုက်ခိုက်ခဲ့သူတွေဟာခါတာယီဖက်စဘိုလာအဖွဲ့ခေါင်းဆောင်အဗ်ဒူမာဂဒီအယ်မူဟန်ဒစ်အပါအဝင်တခြားအကြမ်းဖက်သမားတွေကတပ်ရင်းကိုတိုက်ခိုက်ဖို့ကြိုးကင်ခဲ့တာလို့အမေရိကန်နိုင်ငံသားရေးဝင်ကြီးမိုက်ပေါ်ပေယိုကဖော်ပြပြောဆိုခဲ့ပါတယ်တန်ယုံလုပ်ငန်းတွေကိုတော့ယာယီရထားတဲ့အဖြစ်အမေရိကန်နိုင်ငံသားတွေအနေနဲ့တန်ယုံနာကိုမလာကြဖို့နိုင်ငံသားရေးဌာနကသတိပေးထားပါတယ်။တန်ယုံရောတန်ယုံဝန်ထမ်းတွေပါလုံခြုံစွာရှိနေတယ်လို့တော့အီရန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Brian Hook ကပြောပါတယ်။ဒါပေမဲ့ချိုတင်ဆောင်ရွက်မှုလို့ကာကွယ်ရေးဝန်ကြီး Mark Esper ကပြောပြီးအမေရိကန်တပ်ဖွဲ့ဝင်950ကိုအရှိလေပိုင်းဒေသကိုဆေးလွှတ်ထားပါတယ်။နိုင်ငံသားရေးဝန်ကြီးပေါ်ပီယိုကတောက်ချာနေစတင်မဲ့ဥရောပနဲ့အရှအလယ်ပိုင်း၅နိုင်ငံခီးကိုဆွေဆိုင်ထားပါတယ်။အီရတ်နဲ့ဆီးရီးယားမှာရှိနေတဲ့ခါတာယီဖက်စဘိုလာစစ်သွေးကြွအဖွဲ့ပြစ်မှတ်တချို့အပေါ်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအပေါ်မကျေနပ်လို့အီရတ်အစိုးရကြောထောက်နောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့တွေနဲ့ဆန္ဒပြသူတွေပြီးခဲ့တဲ့ရက်တွေတုန်းကဒေါသတကြီးတန်ယုံကိုဆန္ဒပြခဲ့ကြတာပါဗုဒ္ဓဟူးနေ့တုန်းကတော့ဆန္ဒပြသူတွေဟာတန်ယုံအဆောက်အဦးကိုခဲတွေနဲ့ပစ်ပေါက်ဝင်းတကားကိုမိလောင်ဘုံးတွေနဲ့ပစ်ပေါ့မီးရှို့ဖို့စ조사ခဲ့ကြတဲ့အတွက်အမေရိကန်လုံခြုံရေးတာဝန်ရှိသူတွေကမျက်ရည်ယိုဘုံတွေရာဘာကြီးတွေသုံးပြီးလူစုခွဲခဲ့ရပါတယ်။တင်းလာနေတဲ့ကစတင်ခဲ့တဲ့ဆန္ဒပြကြသူတွေဟာအင်္ဂါနေ့မှာတော့တန်ယုံဝင်းအပြင်စည်းကိုကြော်ပြီးတန်ယုံပရုံဝင်တဲ့အထိရောက်လာပြီးပင်မအဆောက်အဦကြီးတွေဝင်ဖို့ဂိတ်တကားကိုဖျက်ဆီးဖို့조사ခဲ့ကြတာဖြစ်ပါတယ်
။ Israel ဝန်ကြီးချုပ် Benjamin Netanyahu ကသူ့ပေါ်မှာဆွဲဆုထားတဲ့အာဂတိလေစာမှုဆွဲချက်တွေကနေပြီးတော့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးဖို့ Israel လွှတ်တော်ကိုတောင်းဆိုသွားမယ်ဆိုပြီးတော့ပြောပါတယ်။သူ့ပေါ်မှာမမှန်မကန်ဆွဲချက်တွေအားလုံးကိုခြေဖြတ်ဖို့အတွက်တရားရုံးတော်မှာရင်ဆိုင်သွားဖို့ရည်မှန်းထားပေမဲ့တိုင်းပြည်ရဲ့နိုင်ငံရေးတာဝန်ထမ်းဆောင်နေကြတဲ့ရွေးကောက်ခံတွေကိုဥပဒေအရအကာအကွယ်ပေးနိုင်မဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ဥပဒေလိုအပ်တယ်လို့အစ္စရေးပြည်သူတွေကိုတိုင်တယ်ပြီးတော့မေကုန်းတရမှာအစ္စရေးဝန်ကြီးချုပ်ကပြောပါတယ်။ဒါဟာအစ္စရေးနိုင်ငံမှာတော့ရှားတော့ရှားပါအခြေအနေတရဖြစ်ပြီးတော့ဒီလိုလုပ်တာဟာဥပဒေအရဒန်းတူအားလုံးဖြစ်ရမယ်ဆိုတဲ့အခြေခံဆန်ထားချက်ကိုချိုးဖောက်တာဖြစ်တယ်ဆိုပြီးဝေဖန်မှုတွေကရှိနေပါတယ်။Israel တိုက်ခိုက်ပါတီခေါင်းဆောင် Benny Gantz ကတော့ဝန်ကြီးချုပ် Netanyahu ရဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးဖို့အခုမြစ်တရားခံချက်အပေါ်မှာဝေဖန်ပါတယ်။ဒါဟာဝန်ကြီးချုပ်အနေနဲ့ Israel နိုင်ငံရဲ့တရားရေးစနစ်ကိုရှောင်လွှဲနိုင်ဖို့ဗျူဟာတရားဖြစ်ပြီးတော့အင်တန်ဝမ်းနည်းဖို့ကောင်းတယ်လို့ပြောပါတယ်။ဒီ Gantz နဲ့ Netanyahu နှစ်ဦးလုံးကမတ်လမှာတော့တတိယကြော့ရွေးကောက်ပွဲထပ်ပြီးတော့ရင်ဆိုင်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုစလုံးမှာတော့နှစ်ဦးလုံးဟာလွှတ်တော်ရဲ့ထောက်ခံမှုလုံလောက်မရခဲ့ပါဘူး။ဒီပြစ်ဒဏ်ကင်းလွတ်ခွင့်ဥပဒေကို Israel လွှတ်တော်ကနေပြီးတော့အတည်ပြုလိုက်မယ်ဆိုရင်တော့ Mr. Netanyahu ကိုသူ့ရဲ့လွှတ်တော်အမတ်တူဖြစ်နေသည့်ကာလပတ်လုံးတရားရုံးမှာတရားဆွဲဆိုလို့ရတော့မှာမဟုတ်ပါဘူး။ Mr. Netanyahu ကိုလက်ယူမှုလိမ်လည်မှုနဲ့အများပြည်သူယုံကြည်မှုပေါ်ဖျက်ဆီးမှုစတဲ့ဆွဲချက်တွေနဲ့ဒီမာလာအတွင်းကဆွဲဆိုထားတာပါ။သူကတော့ဒီဆွဲချက်တွေအားလုံးမမှန်ဘူးလို့ညှဉ်းဆန်းထားပါတယ်။
ဩစတြေးလျနိုင်ငံမှာအချိန်ပြင်းပြင်းနဲ့တောမီးတွေလောင်ကျွမ်းနေတဲ့ news out ဝေးပြီးနေတဲ့မှာအရေးပေါ်အခြေအနေကိုတတိယအကြိမ်ထုတ်ပြန်ထားပါတယ်။စနေနေ့မှာအင်မတန်ပူပြင်းတဲ့မိုးလေဝသအခြေအနေပြန်ရောက်မှာမို့တောက်ချာနေမနဲ့9နိုင်တဲ့ကစပြီးတော့9ရက်ကြာအရေးပေါ်အခြေအနေထုတ်ပြန်တယ်လို့ဖြစ်နေဝင်ကြီးချုပ်ကကြေညာခဲ့ပါတယ်။ တောင်ပိုင်းကမ်းရိုးတန်းဒေသမှာစနေနေ့ကျရင်အပူချိန်ဟာ40ဒီဂရီဆဲလ်ဆီယပ်ထက်မနည်းဖြစ်မယ်လို့ခန့်မှန်းထားတာပါကမ္ဘာလျှပ်ခီးသွားတဲ့အသွားများတဲ့ New South Wales ပြည်နယ်တောင်ပိုင်းကမ်းရိုးတန်းကနေဗစ်တိုးရီးယားပြည်နယ်တွေက East Gippsland ဒေသအထိမိုင်150ကျော်ရှိတဲ့ကမ်းရိုးတန်းဒေသတစ်လျှောက်မှာရှိနေတဲ့ခီးသွားဧည့်သည်တွေကိုအဲ့ဒီဒေသတွေကနေ24နာရီအတွင်းမှာထွက်သွားကြဖို့အတွက်အာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်ဘေးလွတ်ရာလူတွေထွက်သွားနေကြတဲ့အတွက်ဓာတ်ဆီပြက်လက်မှုရင်ကျောပိတ်ဆို့မှုနဲ့ဈေးဆိုင်တွေမှာကုန်ရှားပါမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဝင်ကြီးချုပ်စကော့မော်ရီဆန်ကတော့အစိုးရအနေနဲ့အရေးပေါ်တုံ့ပြန်ရေးတွေကိုအသေးအချာဆောင်ရွက်နေတယ်လို့ပြောပါတယ်။ East Gippsland ဒေသတွေကနေထွက်သွားဖို့ခက်ခဲနေတဲ့မိခင်ဘေးဒုက္ခတွေအတွက်စစ်သည်မောနဲ့စစ်ရဟတ်ယာဉ်တွေသုံးပြီးကယ်ဆယ်ရေးတွေလည်းလုပ်ပေးနေရပါတယ်။မီးကြောင်ဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတာကိုအမြန်ဆုံးပြန်ကောင်းအောင်ကြိုးစားနေတယ်လို့ဝင်ကြီးချုပ်မော်ရီဆန်ကပြောပါတယ်။အိနီချင်းပြည်နယ်တွေမှာလောင်နေတဲ့မီးတွေကြောင့်ကမ်ဘရာမြို့တော်ရဲ့လေထုအရေးအသွေးဟာအဆိုးဆုံးအခြေအနေမှာရှိနေပါတယ်။ဩစတြေးလျနိုင်ငံတော်စက်တင်ဘာလတည်းကစတင်လောင်နေတဲ့တောမီးတွေကြောင့်18ရောက်ထက်မနည်းတိုက်ဆုံးခဲ့ပြီးအေက12တန်းခွဲကျော်လောက်မြေနေရာတွေမီးလောင်ကျွမ်းခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာနှစ်သက်ကူးအကျိုးနေတော့ကမိုးအကြီးကျယ်ရွာပြီးတော့ရေကြီးမြေပြိုတာတွေကြောင့်လူ3000ကျော်အိမ်မဲ့ဖြစ်သွားပါတယ်။အချိန်တိုအတွက်မှာတရှင်တိုတက်လာတဲ့ရေကြောင့်မြို့တော်ကရက်ကွက်ရာနဲ့ချီပြီးတော့ရေမြုပ်သွားခဲ့ပြီးတော့မြို့တော်ကလက်စစ်တားပြီးလိုင်းတွေကိုလည်းအာဏာပိုင်တွေကဖျက်တောက်ဖြစ်ခဲ့ရပါတယ်။မြို့ရောက်ရထားလိုင်းတွာလာမှုတချို့ရထားပြီးတော့လေဆိပ်တစ်ခုမှဆိုရင်လေလင်းပြီးလန့်တွေနစ်မြုပ်သွားတာကြောင့်ပိတ်ထားရပါတယ်။အရှိန်ပြင်းပြင်းစီးနေတဲ့ရေစီးကြားထဲမှာရေမြုပ်နေတဲ့နေအိမ်တွေဒဲကဒေသခံတွေကိုကျူးရီသုံးပြီးတော့ကူညီကယ်ဆယ်ရေးလုပ်သားတွေကကယ်ထုတ်ပေးနေရပါတယ်။အခုရေကြီးမှုအတွက်မှာလူ22ဦးထက်မနည်းသေဆုံးခဲ့ပါတယ်။ရင်းနစ်တာဓာတ်လိုက်တာမြေပြိတာဒါမှမဟုတ်ဒီအေးအတက်လွန်ကဲလို့ခန္ဓာကိုယ်ပူချိန်ကျပြီးတော့သေဆုံးတာတွေဖြစ်ကြပါတယ်။ဂျကာတာမြို့တော်နဲ့အနီးပတ်ဝန်းကျင်ဒေသမှာနေထိုင်နေသူစုစုပေါင်းတန်း30လောက်ရှိပြီးတော့ဒီနေရာတွေမှာအခုလိုမျိုးရေကြီးမှုနဲ့ငလင်တန်းတွေကိုမကြခဏဆိုလိုခံရလေရှိပါတယ်။ဒါကြောင့်လည်းပဲနိုင်ငံရေးမြို့တော်ကိုလက်ရှိနေရာကနေပြီးတော့ဘော်နီယိုကျွန်း East Kalimantan ခံကိုပြောင်းရွှေ့ဖို့အတွက်ဆွေးနွေးကနေပြီးတော့အစီအစဉ်တချို့ကြီးညာထားပါတယ်ခင်ဗျာ
။ View American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒေါ်လာရင်းနဲ့ညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်တရားစွဲဆိုခံထားရတဲ့အမှုကိုအထက်လွှတ်တော်မှစစ်ဆေးကြားနာရင်သူသက်သေထွက်ဆိုမယ်လို့သမ္မတရဲ့ကိုယ်ရေးရှင်နေရူဒီဂျူလီယာနီကပြောကြားလိုက်ပါတယ်။သူ့အနေနဲ့သမ္မတအမှုတွေကနေလွတ်အောင်အတက်နိုင်ဆုံးစူးစမ်းသွားမယ်လို့လည်းသတင်းတောက်တွေကိုသမ္မတရဲ့ကိုယ်ရေးရှင်နေကပြောကြားခဲ့တာပါ။ရှင်နေဂျူလီယာနီဟာသမ္မတထရမ့်ရဲ့နိုင်ငံရေးအကျိုးအမြတ်အတွက်အတိုက်ခံတွေနဲ့ပတ်သက်တဲ့မကောင်းသတင်းတွေစုံစမ်းပေးဖို့ယူကရိန်းနိုင်ငံကိုဖိအားပေးရမှအထူးကကြသူတစ်ယောက်ဖြစ်ပါတယ်။အောက်လွှတ်တော်ကနေဆွဲချက်နှစ်ခုနဲ့သမ္မတထရမ့်အပေါ်တရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှဘယ်တော့ကြားနာစစ်ဆေးမယ်ဆိုတာတော့မသိရသေးပါဘူး။သမ္မတဘက်ကနေခုခံခြေပမဲ့ရှေ့နေအဖွဲ့ရဲမှကိုယ်ရေးရှေ့နေဂျူလီယာနီပါမာမဟုတ်ဘူးလို့တော့ခံမှန်းရပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေအများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ကသမ္မတထရမ့်အပေါ်အာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်ချက်တွေကိုဟန်တားနှောက်ယှက်မှုလို့နဲ့တရားစွဲထားပါတယ်။အောက်လွှတ်တော်ကဆွဲဆိုထားတဲ့အမှုကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကအထက်လွှတ်တော်ကိုပေးပို့ခြင်းမရှိသေးတာကြောင့်အထက်လွှတ်တော်မှာအမှုကြားနာမဲ့ရက်ကိုမသတ်မှတ်နိုင်သေးပါဘူးအထက်လွှတ်တော်မှာဒီအမှုကိုဘယ်လိုစစ်ဆေးမယ်ဆိုတာနဲ့မျက်မျှတတကင်တွယ်မယ်လို့ယူဆရတဲ့အချိန်ကြာရင်သူ့ဘက်ကပေးစရာရှိတဲ့အချက်လက်တွေကိုအထက်လွှတ်တော်ကိုပေးပို့မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားထားပါတယ်
ဆီးရီးယားနိုင်ငံအတွင်းမှာတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်း IS စစ်သွေးကြွတွေရဲ့လှုပ်ရှားမှုတွေတိုးလာနေပြီးတော့ဆီးရီးယားစစ်ရတပ်နဲ့အမေရိကန်နောက်ခံပေးထားတဲ့တပ်တွေကိုတိုက်ခိုက်မှုတွေရှိလာပါတယ်ဒီဇင်ဘာလစောပိုင်းကလေးကဆိုရင်အရှိချမ်းဖြစ်တဲ့ DLL Zuwa Khan အတွက်မှာဆီးရီးယားဆူရတက်နဲ့သူ့ရဲ့မဟာမိတ်ပြည်သူစစ်တွေဟာ IS အကြမ်းဖက်ဝါရဇွဲအဖွဲ့ရဲ့တိုက်ခိုက်မှုကြီး၃ကြိမ်ထက်မနည်းခံခဲ့ရပါတယ်။ဆီးရီးယားပြည်တွင်းစစ်အခြေအနေကိုမပြတ်ဆောင့်ကြည့်နေတဲ့ဆီးရီးယားလူခွင့်ရေးဆောင်ကြည့်ရေးအဖွဲ့ရဲ့အဆိုအရဆိုရင်တော့ IS စစ်သွေးကြော်တွေရဲ့မကြသေးခင်အချိန်ကတိုက်ခိုက်မှုတွေကြောင့်ဆီးရီးယားစစ်သား30ထက်မနည်းသေဆုံးပြီးတော့50ကျော်တန်းရခဲ့တယ်လို့သိရပါတယ်။ဒါ့အပြင် IS ကသူ့ရဲ့မြို့တော်ဒေသအဖြစ်သတ်မှတ်ခဲ့မှုတွေရက်ကာ KI မှာ IS စစ်သွေးကြွတွေရဲ့အသေးခံတိုက်ခိုက်မှုတစ်ခုကြောင့်အမေရိကန်ပြည်ထောင်စုကနောက်ခံပေးထားတဲ့ Syria Democratic အဖွဲ့ကတိုက်ခိုက်ရေးသမား3ဦးလည်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာတည်ဆုံခဲ့ရတယ်လို့ဒေသခံစစ်ဖက်အရာရှိတွေကပြောပါတယ်။ဒါကြောင့်မလို့ IS IS အကြမ်းဖက်ဝါဒဆွဲအဖွဲ့ရဲ့ရန်ဟာသူ့ရဲ့တပ်တွေအထူးသဖြင့်ဒီ Syria အရှေ့ကျောင်းမှာချင်းချောက်မှုဖြစ်ဆက်ပြီးတော့ရှိနေတော့မယ်လို့ SDF Syria Democratic တပ်ရဲ့တပ်မှုတစ်ဦးက VOA ကိုပြောပါတယ်။ သူတို့တပ်ဖွဲ့တွေနဲ့တခြားတပ်တွေအားနည်းနေတဲ့ဒီရိုအဇူဝဒေသချို့မှာ IS တပ်တွေကပြန်လည်စုဖွဲ့လှုပ်ရှားလာနေတယ်လို့အရိတတ်မှုကပြောပါတယ် IS တပ်တွေကိုခြေမုံလိုက်နိုင်ပြီလို့2019ခုနှစ်မတ်လမှာကြေညာခဲ့ပေမဲ့လည်းသူတို့လျှို့ဝှက်မြုပ်နှံထားတဲ့ IS အဖွဲ့ဝင်တွေကရာဂနန်းရှိနေစေဖြစ်ပြီးတော့သူတို့ဟာစစ်စင်တိုက်ခိုက်နိုင်စွမ်းလုံနိုင်တဲ့အခြေအနေမှာရှိတယ်လို့ပြောပါရယ်ဆီးရီးယားလူခွင့်ရေးအဖွဲ့ရဲ့ဆိုရဆိုရင်တော့ဒဇမလအတွင်းမှာပဲ IS ကနေပြီးတော့တိုက်ခိုက်မှု၁၀ကြိမ်တက်မနေလောက်ခဲ့တယ်လို့ထုတ်ထားပါရယ်ဆီးရီးယားနောက်မြောက်ပိုင်းကအမေရိကန်စစ်စင်ရေးအတွင်းမှာသူတို့ရဲ့ခေါင်းဆောင်ဖြစ်တဲ့အဘူဘာအယ်ဘဂဒဒီတည်ဆုံသွားတယ်ဆိုပေမဲ့လည်း IS တွေဟာဆီးရီးယား၊အီရတ်နဲ့အခြားနေရာအတော်များများကိုချိန်ချောက်နေတော့မယ်ဆိုပြီးတော့ကြွညင်သူတွေကခံမှန်းထားပါရယ်ခင်ဗျာ
ထိုင်ဝမ်မှာလေတပ်ရဟယင်တစင်းပြတ်ကျမှုကြောင့်စစ်ဦးစီးချုပ်အပါအဝင်၈ယောက်သေဆုံးသွားတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောကြားပါရတယ်။တိုင်ပေမြို့တော်ကနေအရှေ့မြောက်ပိုင်းမှာရှိတဲ့ရီလန်းနယ်ကိုအသွာတောင်နှန်းတွေရှိရာနေရာမှာပြတ်ကျခဲ့တာဖြစ်ပါတယ်။တရုတ်နှစ်သစ်ကူပွဲတော်မတိုင်ခင်ရီလန်းမှာတာဝန်ထမ်းနေတဲ့စစ်သားတွေကိုအားပေးဖို့အသွာပြတ်ကျခဲ့တာပါ။ရဟယင်ပေါ်မှာ73ယောက်ပါသွားခဲ့ပြီး9ယောက်ကတော့အသက်ရှင်ပါတယ်။စစ်ရဟယင်ဟာအရေးပေါ်အခြေအနေနဲ့တောင်ကမ်းတစ်ခုအပေါ်အတင်းဆင်းဖို့ကြိုးစားရင်းပြတ်ကျခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ဒေတာဆန်တော်ချိန်မနဲ့၈နှစ်ခွဲလောက်မှ Black Hawk အမျိုးအစားရဟယင်နဲ့လေကြောင်းထိန်းသိမ်းရေးတာဝန်ရှိသူတွေအဆက်အသွယ်ပြတ်သွားခဲ့ပြီးတဲ့နောက်ကယ်ဆယ်ရေးအဖွဲ့တွေကိုဆေးလွှတ်ခဲ့တယ်လို့ပြောပါရယ်။ဘာကြောင့်ရဟယင်ပြတ်ကျခဲ့တယ်လဲဆိုတာစုံစမ်းဖို့ထိုင်ဝမ်သမ္မတကညွှန်ကြားထားပါရယ်ရှင်
။ဂျာမနီနိုင်ငံနောက်ပိုင်းကသိဆိုင်ရုံတစ်ခုမှာဘူဒိုးနီကမီးလောင်ရန်ကြောင့်သိဆန်အမြောက်အများတည်ဆုံသွားတဲ့ဖြစ်ရပ်ကိုရဲတပ်ဖွဲ့ကစုံစမ်းနေပါရယ်။နယ်သာလန်နိုင်ငံနဲ့နေဆက်အနီးမှာရှိတဲ့သိဆန်ယုံမှာမျိုးဝင်တွေထားတဲ့ခြံဝင်းတစ်ခုလုံးမီးလောင်သွားပြီးတော့အဲ့ဒီထဲကသိဆန်တွေအားလုံးတည်ဆုံသွားခဲ့တာပါတည်ဆုံသွားတဲ့သိဆန်တွေထဲမှာချမ်ပစီမြောက်တွေအော်ရန်ကူတန်လူဝင်တွေအပြင်ဂရိုင်လာမျိုးဝင်နှစ်ကောင်လည်းပါတယ်လို့ဂျာမန်သတင်းဌာနမှာဖော်ပြပါတယ်အခုမီးလောင်မှုဟာနှစ်သက်ကူးချိန်ပြစ်ပေါက်ကြတဲ့မီးရှုံးပြီးပြန်တွေကနေပြီးတော့စတင်နောက်ကျနာဖြစ်တယ်လို့ဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်
ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုသားညုံဦးတို့ပြောပြပေးသွားကြတာပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာလေးထဲမှာတော့အရင်ဆုံးချင်းပြည်နယ်ပလဝမြို့နယ်မှာညမထွက်ရအမိန့်သက်တမ်းတိုးဖို့တည်ကြသလောက်ဖြစ်နေတဲ့အခြေအနေကိုပြောပြပေးပါပါချင်းပြည်နယ်ပလောဝမြို့နယ်ထဲမှာရှိနေစေပုံမှန်144ညမထွက်ရအမိန်ကိုနယ်မြေလုံခြုံရေးအရာနောက်ထပ်2လထပ်တိုးမယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကပြောပါတယ်ပလောဝမြို့နယ်ထဲမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲတွေဆက်ရှိနေတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်
ချင်းပြည်နယ်ပလောဝမြို့နယ်မှာည6နာရီကနေမနက်6နာရီထိအပြင်မထွက်ရနဲ့လူ9ဦးထက်ပိုပြီးစုမနေရဆိုတဲ့ပုံမှန်တစ်လေးလေးအမိန်ထုတ်ပြန်ထားတာဟာဒီလ9ရက်နေ့မှာတက်တန်းကုန်ဆုံးသွားမှာဖြစ်ပြီးဒါကိုနောက်ထပ်2လတက်တန်းထပ်တိုးဖို့ရှိတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရဦးစိုးထက်ကပြောပါတယ
်။တော့အစီအစဉ်ကရှိတယ်ဆရာတို့ဘာဆိုဒီကောင်ကလုံခြုံရေးအခြေအနေကအခုစီစဉ်နေအကြောင်းနဲ့တော့2လပြည့်ပြီးတဲ့ချိန်မှာနောက် extension လုပ်ဖို့တော့ကျွန်တော်တို့တေချာပတ်လုပ်မှာပါနှစ်လပဲပေါ့ဆရာနှစ်လပဲ extension လုပ်နေနေအေဂျင့်နဲ့နေတာဒါကတော့ကျွန်တော်ပြန်ဖြေချော့ပြီးတော့ရက်မှာပေါ့နေနေရအခုချိန်ဒီအေဂျင့်တွေလို့ပြောလို့မရတဲ့အတွက်ဒါတော့ extension တော့သူ့ရဲ့တက်မှတ်တဲ့အချိန်နှစ်လနေတော့ကျွန်တော်တို့ extension လုပ်သွားဖို့ရှိပါလိမ့်မယ
်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာ2019ခုနှစ်အတွင်းကဆိုရတက်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်ခဲ့ပေမဲ့မနေ့ကနှစ်ဆန်းတရက်နေ့မှာတော့ရခိုင်ကိုကန်နဲ့တအောင်လက်နက်ကင်အဖွဲ့တွေဖြစ်တဲ့မြောက်ပိုင်းညီနောင်မဟာမိတ်တုံးဖွဲ့ကတစ်ဖက်သားနှစ်လအပြည့်ရသွားမယ်လို့ကြေညာခဲ့ပါတယ်နောက်ပိုင်းညီနောင်မဟာမိတ်တုံးဖွဲ့ကခုလိုအပြည့်ရဖို့ထုတ်ပြန်ခဲ့တာကြောင့်အရင်ကတည်းကနေမြေအေရှန်လာနိုင်တယ်လို့ရှင်းပြနေအစိုးရအဖွဲ့ပြောခွင့်ရဦးစိုးထက်ကပြောပါတယ
်။ဟုတ်ကဲ့ဟိုအရင်ထက်ဆိုင်တော့အခုပြောရတော့အေအေကဟိုဒီနောက်ပိုင်းမဟာမိတ်တုံးဖွဲ့နဲ့အတူသူကဒီတစ်ဖက်သက်စီဟိုနှစ်လရက်ဆဲတယ်ဆိုတဲ့အတွက်ဒါတော့အေချမ်းမှတေချာပေါ့ပဲ။တေချာပေါ့အေချမ်းမလို့ကျွန်တော်ထင်ပါတယ်။ပုံမှန်144ရတော့ဒီတိုင်းမှာ extension နှစ်လတော့လုပ်သွားဖို့တေချာပေါ့လုပ်အောင်ပါပါခင်ဗျာ။
ဒါပဲမယ်အခုလိုကြေညာတဲ့နေ့မှာပဲရသေးတောင်မြို့နယ်နဲ့ဘူးတိတောင်မြို့နယ်တွေဖက်မှာဂျိုကြားပြစ်ခတ်မှုတွေရှိသလိုရှင်းပြနေပလောက်ဝမြို့နယ်မှာလည်းတိုက်ပွဲဖြစ်ပေါ်ခဲ့ကြောင်းနဲ့ဒီပြစ်ခတ်မှုတွေအတွင်းတပ်မတော်ဖက်ကတည်ဆုံးသူတွေရှိတယ်လို့အေအေဖွဲ့ကသတင်းထုတ်ပြန်ခဲ့တာပါဒီလိုပြစ်ခတ်တည်ဆုံးမှုတွေနဲ့ပတ်သက်ပြီးတပ်မတော်ဖက်ကတော့တစုံတရာတုံ့ပြန်တင်ပြတာမရှိသေးပါဘူးနောက်ပိုင်းညီနောင်မဟာမိတ်တုံးဖွဲ့ကထုတ်ပြန်တဲ့တစ်ဖက်သားပြည့်ရမယ်ဆိုတာနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ဌာနရုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကခုလိုပြောပါတယ်
အဲအဲ့ဒါသူတို့ကဟိုထုတ်တာကျွန်တော်တို့နဲ့ဘာမှမဆိုင်ဘူးကျွန်တော်တို့ကလုပ်တာချီတာလို့ဒါပဲနော
်ရှင်းပြနေပလောဝတ်မြို့နယ်မှာနိုဝင်ဘာလ9ရက်နေ့ကလေးကထုတ်ပြန်ထားတဲ့ညမထွက်ရအမင်းဟာဒီလ9ရက်နေ့မှာတက်တန်းကုန်ဆုံးသွားမှာဖြစ်ပြီးဒါကိုနောက်ထပ်2လတက်တန်းထပ်တိုးထုတ်ပြန်တော့ဖို့ရှိနေတာပါ အလားတူပဲအစိုးရတပ်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့တိုက်ပွဲတွေဖြစ်ပေါ်နေတယ်။ရခိုင်မြောက်ပိုင်းကရတေတောင်ပုံနှကြောင်ကြောက်တော်မြောက်ဦးနဲ့မင်းသားမျိုးနွယ်တွေမှာလည်းပြီးခဲ့တဲ့2019အပီလကတည်းကညမထွက်ရအမင်းပုံမှန်တလေးလေးထုတ်ပြန်ထားတာဖြစ်ပါတယ်
။ကိုသက်နိုင်ပြောပြသွားတာပါရှင်။အခုတစ်ဆက်တည်းမှာပဲနှစ်သစ်မှာငင်းချမ်းရေးလုပ်ငန်းစဉ်တွေအပြုသဘောဆောင်တဲ့တိုးတက်မှုတွေရှိလာနိုင်မလားဆိုတာကြည့်ကြရအောင်ပါ2020ပြည်နှစ်အတွင်းမှာငင်းကြေးလုပ်ငန်းစဉ်တွေပုံမှန်ပြန်စပြီးဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံမှုတွေကိုလက်ရှိအစိုးရတက်တမ်းမှာအပိသက်မချမှတ်နိုင်ရင်တောင်လာမယ့်အစိုးရသစ်ကဆက်လက်ဆောင်ရွက်မယ်လို့တိုင်းရင်းသားခေါင်းဆောင်တွေကယုံကြည်ထားပါတယ်။တစ်ချိန်တည်းမှာပဲဒီလအကုန်ပိုင်းမှာအစိုးရနဲ့ NCA လက်မှတ်မထိုးရသေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့ဆွေးနွေးဖို့ရှိနေပြီးဘိုင်းလစ်ထရယ်နှစ်ဖက်အပြည့်ရစာချုပ်လက်မှတ်ရေးထိုးနိုင်ဖို့မျှော်လင့်ထားပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရဲ့ရှင
်။ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ကကြားဝင်ငင်းချဲဆူနေပွဲတွေရက်တက်နေခဲ့တယ်လို့ရခိုင်နဲ့ရှမ်းမြောက်မှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်စိန်ခေါ်မှုတွေကြုံခဲ့ရတဲ့ငင်းချဲလုပ်ငန်းစဉ်ဟာဒီနှစ်ဆန်းမှာတော့မျောလင်းချက်အစ်စ်တွေနဲ့ပြန်လည်ရှင်သန်လာတာတွေ့ရတယ်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU ဒုဥက္ကဋ္ဌဘဒိုစောကွယ်တူဝင်းကအခုလိုတုံ့တက်ပါတယ်
ဒီကျေလို့ပါနေတာတမိတာပါရတာမဲ့ဘောရှိပြီမဲ့လေအခုနေဆောင်ပိုင်းကဆက်ပြီးတဲ့ပုံမှာဒီတို့ဆွေးနွေးတဲ့ပြန်သွားပြီးတော့ကျွန်တော်တို့ငင်းချမ်းကြီးကလည်းဆက်ပြရစုပြင်တော့တချို့ဒီတော့ချင်းပပေါင်းမယ်လို့မျှော်လင့်ပါတယ်ငင်းချမ်းရတော့ရှစ်ဆက်သွားနေပါပဲအခုကျွန်တော်တို့ GNC မှာပါတဲ့ Democracy Federal Achievement အမှုဘောရရှိဖို့ငင်းချမ်းစနစ်ဝတ်အစဉ်ရတဲ့ရလာပုံမှာပေါ့စီဘုံဒီပါပြင်းနေဆိုတဲ့သဘောထားကတော့ဒီဆိုရလက်ထဲမှာအကုန်လုံးကတော့ဒီအစင်းလေးနိုင်နဲ့အနေထားမရှိပါဘူးသို့တော်လည်းပဲရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာတက်မဲ့အစိုးရမှဆက်လက်ပြီးတော့တောင်းယူဆောင်ရွက်သွားမယ်လို့ယုံကြည်ပါတယ်
2019ခုနှစ်အတွင်းမှာတော့ရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာ NCA လက်မှတ်မရေးထိုးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ bilateral call နှစ်ဖက်အပြည့်ရစာချုပ်ချုပ်ဆိုရေးအတွက်လည်းဆွေးနွေးတာတွေရှိခဲ့ပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့မှာ KIO ကချင် PSLF တအန်းပလောင် MNDAA ကိုကန်းနဲ့ AA ရခိုင်အဖွဲ့တွေပါဝင်တာဖြစ်ပါတယ်သူတို့နဲ့ငင်းကြဲဆွေးနွေးတဲ့အလားအလာအပေါ်မှာတော့ဂျားဝင်ညှိနှိုင်းဆောင်ရွက်ပေးနေတဲ့ PCG ကငင်းကြဲအကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ကြာကအခုလိုတုံ့တက်ပါတယ
်ဒီဂျာဝါရီလနောက်ဆုံးပတ်လောက်မှာပေါ့လေတကယ်ပြည်စုံဖို့တဲ့ဆိုရင်မှပြောဆိုထားတာရှိပါတယ်မြောက်ပိုင်းသုံးဖွဲ့ကလည်းပဲမနေ့ကပဲသူတို့တစ်ခါတက်ပေါ်လေအပြစ်ခံရဆေးထားသူတို့ profile ကုန်ထိတန်သူတို့တက်တန်းနလတန်သူဒီမှာလို့ဆောင်တယ်ဆိုတော့ statement နဲ့တန်ထွက်လာတဲ့အပေါ်မှာတုံ့တက်ကြည့်မယ်ဆိုရင်တော့သူတို့လည်းတွေ့ဆုံညနေချင်းလို့ဘုရားအပြည့်ရရှိတယ်လို့ကျွန်တော်တို့ကဒီလိုပဲတုံ့တက်တယ်ဒါကြောင့်မလို့ခွေးပြင်မှာတွေ့ဆုံတဲ့ချိန်မှာတစ်ဖက်နဲ့တစ်ဖက်နားမလဲတဲ့ဟာနည်းနည်းလေးပါဒီစလုံးအတုံးနှုံးလေးတွေဟာကိုလည်းပဲသူတို့ရှင်းရှင်းလင်းလင်းပေါ်လေတစ်ဖက်နဲ့တစ်ဖက်ပြောဆိုခဲ့တာရှိတယ်အဲ့ဒါကြောင့်မလို့ဒီခေါက်တွေ့ဆုံတဲ့ချိန်မှာဒါကိုပြန်ဆွေးနွေးကြမယ်အဲ့ဒီဆွေးနွေးကြပြီးတဲ့နောက်မှာ bilateral ceasefire agreement လည်းမရထိုးနိုင်လိမ့်မယ်လို့ကျွန်တော်ဒီလိုပဲတုံ့တက်တယ်က
ြအစိုးရရဲ့ငင်းကြဲကိုစလဲအဖွဲ့ဟာမြောက်ပိုင်းမဟာမိတ်၄ဘွဲ့နဲ့ပြီးခဲ့တဲ့လအတွင်းကကျောက်နိုင်ငံကူမင်းမြို့မှာတွဲဆုံဆွေးနွေးခဲ့တာဖြစ်ပြီးဒီလတရနေ့ကတော့တအန်းပလောင်ကိုကန်းနဲ့ရခိုင်အဖွဲ့တွေကတစ်ဖက်သက်အပြစ်ခတ်ရက်စဲရေးကိုရက်တိုးမြင့်ခဲ့ကြောင်းကြေညာခဲ့တာဖြစ်ပါတယ်နိုင်ငံရေးလေးလာတုံ့တက်သူဦးစီသူအောင်မြင့်ကတော့အစိုးရအနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကိုအကောင့်ထဲပေါ်ရမှာ NCA လက်မှတ်ရေးထိုးအဖွဲ့တွေ NCA လက်မှတ်မထိုးဘဲတိုက်ပွဲဖြစ်နေတဲ့အဖွဲ့တွေနဲ့ NCA လက်မှတ်မရေးထိုးသလိုတိုက်ပွဲမဖြစ်တဲ့ဝမိုင်းလာနဲ့ KNPP KNI လိုအဖွဲ့တွေဆိုပြီးသုံးပန်းရှိနေတယ်လို့ထောက်ပြခဲ့တယ်လို့တိုက်ပွဲဖြစ်ပွားနေတဲ့မြောက်ပိုင်းအဖွဲ့တွေနဲ့ငင်းချမ်းရေးအလားအလာအပေါ်မှာတော့
ဒီကောက်ကျဲမတိုင်ရင်ဖြူပေါ့လေအဲ့ဒီတစ်ခါရက်သေးဘူးလက်မထိုးနိုင်ရေးတို့ဘာလို့ကတော့မလွယ်လာသေးဘူးထင်တယ်ဥပမာတမတော်နဲ့အဲ့ဒီအစစ်အစစ်ရခိုင်ဒီလက်မကန်အဖွဲ့ဆိုရင်အဲသဘောညီရဖို့ကတော့အရက်ချက်တဲ့အချက်လက်တွေရှိနေဒီတဲ့အဖွဲ့ကတော့ရခိုင်ပြည်နယ်မှာအခြေချဖို့ပါညာဒါတွေသူတို့ဟိုတောက်ဆိုတာတွေတက်နေရချဖို့တွေအဲရှိမယ်တမတော်ဘက်ကလည်းလက်ခံတဲ့အရေးအယောင်ကတော့အမှုတရှိကိုမသိရဘူးအဲ့ဒုတိယအချက်ကသူတို့နှစ်ဖက်ကရခိုင်ပြည်ကိုတိုင်းရင်းဤတိုင်းဆွေးနွေးတာမလုပ်ကြဘူးမလုပ်ဘူးဆိုတာကပထမဖြစ်ဒီဤဘက်ကပေါ့နော်မဟာမိတ်တွေမင်းမပေါင်းပြီးတော့ဆွေးနွေးမယ်ဆိုတော့အဲ့ဒါကတိုင်းရင်းမဟုတ်တော့ပို့ပြီးတော့မှအမှခက်တာပေါ့ဒီအပြည့်ရစာချုပ်တွေပါဒီနဲ့အဲဖြစ်လာဖို့ကတော့စိတ်တော့ဒီမမှုမိသေးဘူး
အစိုးရရဲ့ညီကြိုင်ကိုယ်စားလှယ်အဖွဲ့ကတော့ဝမ်မိုင်းလာစတဲ့အဖွဲ့တွေကို NCA မှာပါဝင်လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးတာတွေရှိပေမဲ့ဒီအဖွဲ့တွေဟာရွေးကောက်ပွဲလွန်ကာလလောက်မှမှပါဝင်နိုင်ပွဲရှိကြောင်းတုံ့တက်ထားပါတယ်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့နှစ်တကူနှစ်ခွန်းဆက်စကားမှာတော့2020ခုနှစ်ဟာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့နိုင်ငံရေးအတွက်အရေးပါတဲ့နှစ်ဖြစ်ကြောင်းနဲ့တမရကအကောင်းဆုံးဆောင်ရွက်သွားမှာဖြစ်ကြောင်းအလေးထားပြောကြားထားပါတယ်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ကြေးသားပေးပို့နိုင်ပါတယ
် VOA ကြာသပတင်းညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ကသူရဲ့မဟာဗျူဟာလက်နက်အစီအစဉ်ကိုထုတ်ပြန်လိုက်တဲ့အချိန်မှာပဲကွန်ဂျွန်အွန်အနေနဲ့တခြားလမ်းကြောင်းတစ်ခုကိုရွေးချယ်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ဝန်ကြီးပွန်ပီယိုကသမ္မတထရန့်ပြောသလိုပဲမြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဟာနှစ်နိုင်ငံကြားမှာအချိန်အတော်ကြာရှိနေခဲ့တဲ့တင်းမာမှုတွေကိုညော့ကြစေခဲ့တယ်လို့ပြောပါတယ်။မြောက်ကိုရီးယားနျူကလ িয়ার စီမံကိန်းဖြတ်သိမ်းရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံဆွေးနွေးမှုတွေရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့အပေါ်မှာသူ့အနေနဲ့သဘောမကျဘူးလို့ကင်ဂျုံအွန်ကပြောလိုက်တဲ့အကြောင်းဇလာတီကာဟုတ်သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့မဟာဗျူဟာမြောက်လက်နက်အစီအစဉ်ကိုမကြာခင်မှာထုတ်ပြန်ကြေညာပြီးနျူကလ িয়ার ဆန်းသတ်မှုတွေကိုနှစ်နှစ်ကြာတရားဝင်ဆိုင်းငံ့ထားတာကိုအဆုံးသတ်သွားနိုင်ဖို့ရှိတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကကွန်မြူနတီပါတီတာဝန်ရှိသူတွေကိုပြီးခဲ့တဲ့နှစ်ကုန်မှာပြောကြားလိုက်ပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်အနေနဲ့မှန်ကန်တဲ့လမ်းကိုရွေးချယ်နိုင်ဖို့မျှော်လင့်တယ်လို့Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းချက်မှာပြောကြားခဲ့ပါတယ
် We hope that Chairman Kim will take a different course President Trump
ကကိုရီးယားကောင်းဆောင်ကင်ဂျွန်အနေနဲ့တခြားလမ်းကြောင်းတစ်ခုကိုရွေးချယ်မယ်လို့မျှော်လင့်ပါတယ်မြောက်ကိုရီးယားဘက်ကစီးရီးယားချိတ်ချောက်မှုတွေရှိနေပြီးအမေရိကန်ပြည်သူတွေအတွက်တကယ့်ကိုစိုးရိမ်ရတဲ့အချိန်မှာသမ္မတ Trump သမ္မတဖြစ်လာခဲ့ပြီးလမ်းကြောင်းတစ်ခုကိုရွေးချယ်ခဲ့ပါတယ်မြောက်ကိုရီးယားပြည်သူတွေအတွက်ပိုကောင်းတဲ့ရလဒ်ထွက်ပေါ်လာအောင်ကျွန်တော်တို့လုပ်ပေးနိုင်တယ်လို့ပြောခဲ့ပါတယ်။သမ္မတထရန့်တော်၎င်း၊ဒါမှမဟုတ်ကင်ဂျုံဟန်တော်၎င်းမှန်ကန်တဲ့ဆုံးဖြတ်ချက်ချနိုင်တယ်လို့ကျွန်တော်တို့ပြောလဲပါတယ်။ကျွန်တော်လည်းဒီသတင်းကိုတွေ့ပါတယ်။ဒါပေမဲ့သူ့အနေနဲ့စီးရီးပိပခလမ်းကြောင်းတဲ့ငိန်ချမ်းရင်းနဲ့သာဝါပြောရင်နီလန်းကိုရွေးချယ်လိမ့်မယ်လို့ပြောလဲပါတယ်
။ဒါပြန်သမ္မတထရန့်ကလည်းအစောပိုင်းကလာရူပုံစံမျိုးပြောခဲ့ပါသေးတယ်
။ He did sign a contract. He did sign
သူကိုယ်တိုင်လက်မှတ်ထိုးခဲ့ပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုပြောထားတဲ့သဘောတူညီချက်ကိုသူလက်မှတ်ထိုးထားတာပါဒါကိုစင်ကာပူမှာလုပ်ခဲ့တာပါသူပြောတဲ့စကားကိုသူတည်မယ်လို့ကျွန်တော်ထင်ပါတယ်ဒီတော့ကြည့်တာပေါ့ဒါပေမဲ့သူကစကားတည်တဲ့လူလို့ထင်ပါတယ
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ဟာပုံမှန်အတိုင်းပြောနေကြနှစ်သက်ကူမိန်ခေါ်စာကွန်မြူနတီပါတီကိုမိန်ခေါ်ပြောကြားခဲ့တာပါအမေရိကန်ကမြောက်ကိုရီးယားပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကိုရှော့ချဖို့ညှဉ်းဆန်းနေတာကြောင့်မြောက်ကိုရီးယားအနေနဲ့လည်းနျူကလ িয়ার နဲ့တာဝန်ပြဒုံးကြီးစမ်းသပ်ပြစ်လွတ်တာတွေကိုတရားဝင်ဆိုင်းငံ့ထားတာတွေဆက်ပြီးလိုက်နာနေမယ်ဆိုရင်ဘာမှအတိတ်ပဲရှိမှာမဟုတ်ဘူးဆိုပြီးတော့သူကပြောကြားခဲ့တာပါကိုရီးယားကျွန်းဆွယ်မှာထာဝရငြိမ်းချမ်းရေးရဖို့တိုးတက်မှုမရှိတဲ့အပေါ်မှာအိန္ဒိယတောင်ကိုရီးယားနိုင်ငံမှာဆိုရင်လည်းစိတ်ပြတ်နေကြပါတယ်ကင်ဂွန်ဆူဟာစိုးမျိုးဒေသခံဖြစ်ပါတယ
်ထူထောက်ကနောက်ကောကကျနော်
အမေရိကန်နဲ့မြောက်ကိုရီးယားနှစ်ဖက်စလုံးကခေါင်းမာနေတာကြောင့်ဖြစ်ရှင်းနိုင်လိမ့်မယ်လို့ကျွန်တော်တို့မထင်ပါဘူး
။ဒါပြင်နှစ်ဖက်စလုံးအနေနဲ့တစ်ဖက်နဲ့တစ်ဖက်ရှော့ပြတာတွေလုပ်ဖို့လိုမယ်လို့သူကဆက်ပြောပါတယ
်။စတန်ယာဟိတ်ကြီးချင်းနေတာကဆွန်ဘီဂူကြီးတော့ခံတူရစေခဲ့တယ
်။နျူကလ িয়ার လက်နက်ကမြောက်ကိုရီးယားနိုင်ငံရဲ့နောက်ဆုံးအားကိုးစရာပါ။တကယ်လို့သူတို့မှအဲ့ဒါမရှိရင်အမေရိကန်ကလည်းအရေးလုံမှာမဟုတ်ပါဘူး။အဲ့ဒါကြောင့်လည်းသူတို့ကနျူကလ িয়ার လက်နက်တွေပိုင်ဆိုင်နိုင်ဖို့ကြိုးပမ်းနေတာဖြစ်ပြီးတော့အမေရိကန်ကလည်းဒါကြောင့်မလို့မြောက်ကိုရီးယားကိုစီးပွားရေးပိတ်ဆို့ပြီးတော့ဖိအားပေးနေတာပါ။သူတို့အနေနဲ့တဆင့်ချင်းစီတော့ရှော့ချသွားတယ်မလဲ။မြောက်ကိုရီးယားဘက်ကလည်းနျူကလ িয়ার လက်နက်အစီအစဉ်ကိုဆွန့်လွတ်ပြီးတော့အမေရိကန်ကလည်းစီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းတက်မလဲ။ဒီလိုနည်းနဲ့ညီညာရေးရအောင်လုပ်တင်နေတယ်ထင်ပါတယ်
။ သမ္မတထရမ့်ကတော့သူ့ရဲ့နိုင်ငံသားရေးမူဝါဒအောင်မြင်မှုတွေတဲကတခုကတော့မြောက်ကိုရီးယားနဲ့တင်းမာမှုတွေရော့ကျအောင်လုပ်နိုင်တာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်နဲ့ကင်ဂျွန်အွန်းတို့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာပြီးခဲ့တဲ့ဖေဖော်ဝါရီလကတွေ့ခဲ့ပြီးတဲ့နောက်ပိုင်းဆွေးနွေးမှုတွေကတိုးတက်မှုမရပဲရှေ့မတိုးနောက်မဆုတ်ဖြစ်နေခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကတော့အမေရိကန်အစိုးရကမြောက်ကိုရီးယားပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုလျှော့ချဖို့ပြီးခဲ့တဲ့နှစ်ကုန်အထိအချိန်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ရရှိများရှင်2020နှစ်သစ်တဲမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ကြိမ်ရွေးချယ်ကြရအောင်ပါဥပဒေပြုရေးမှာအခရာကျတဲ့လွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြီးခဲ့တဲ့2019မှာရောဘာတွေစွမ်းဆောင်နိုင်ခဲ့ကြပါသလဲဘယ်လိုအခက်အခဲတွေစိန်ခေါ်မှုတွေကြုံခဲ့ရသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပြန်ထုတ်သက်ကြည့်ကြရအောင်ပါရှင်လူလူကမဲပေးရွေးချယ်ခဲ့ကြတဲ့ကိုယ်စားလှယ်တွေအနေနဲ့ကိုယ့်ရဲ့မျောလင့်ချက်တွေဆန္ဒတွေကိုဘလောက်ထိဖြည့်ဆည်းပေးနိုင်ခဲ့ပြီလဲလို့ယူဆကြပါသလဲသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ view ရဲ့ facebook စာမျက်နှာမှာလည်းတက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရစေကြာသာပြီးနေ့ညနေဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာရေးသုံးသက်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလည်းနှာစင်ကြရဖို့ရှိပါရစေလိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနှာစင်နိုင်ကြပါရစေအခုကြာသာရင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကတလှည့်ပြောပြပေးပါဦးမယ်ရှင
်။ Iraq နိုင်ငံဘက်ဂတ်မြို့တော်က American တန်ရုံးကိုဝင်စီးဖို့ကြိုးစားတဲ့ဆန္ဒပြသူတွေပြန်လည်ထွက်ခွာသွားကြပြီဖြစ်လို့ဒီကနေ့တော့အခြေအနေတည်နေနေပါတယ်။တန်ရုံးလုပ်ငန်းတွေကိုတော့ယာယီရထားတဲ့အပြင် American နိုင်ငံသားတွေအနေနဲ့တန်ရုံးသားကိုမလာကြဖို့အတွက်နိုင်ငံခြားရေးဌာနကတတိပေးထားပါတယ်။တန်ရုံးရောတန်ရုံးဝန်ထမ်းတွေပါလုံခြုံစွာရှိနေတယ်လို့တော့ Iran နိုင်ငံဆိုင်ရာ American အထူးကိုယ်စားလှယ်ကပြောပါတယ်။နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတော့တောက်ချာနေစတင်မဲ့ဥရောပနဲ့အာရှအလယ်ပိုင်း၅နိုင်ငံခီးစဉ်ကိုရွှေ့ဆိုင်းထားပါတယ်။ဩစတြေးလျနိုင်ငံမှာအချိန်ပြင်းပြင်းနဲ့တော်မီလောင်ကျွမ်းနေတဲ့ New South Wales ပြည်နယ်ထဲမှာအရေးပေါ်အခြေအနေကိုတတိယအကြိမ်ထုတ်ပြန်ထားပါတယ်။စနေနေ့မှာအင်တန်ပူပြင်းတဲ့မိုးလေဝသအခြေအနေပြန်ရောက်လာမှာမို့တောက်ချာနေမနဲ့9နိုင်တဲ့ကစပြီးတော့9ရက်ကြာအရေးပေါ်အခြေအနေထုတ်ပြန်တယ်လို့ပြည်နယ်ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်။ New South Wales ပြည်နယ်တောင်ပိုင်းကမ်းရိုးတန်းကနေ Victoria ပြည်နယ်ထဲက East Gippsland ဒေသအထိမိုင်150ကျော်ရှိတဲ့ကမ်းရိုးတန်းဒေသတစ်လျှောက်မှာခီးသွွားဧည့်သည်တွေကိုအဲ့ဒီဒေသတွေကနေ24နာရီတွင်ထွက်သွားကြဖို့အတွက်အာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာတော့နှစ်သစ်ကူအကြိုနေ့တဲကမိုးကြီးကျယ်ရွာပြီးတော့ရေကြီးမြေပြိုတာတွေကြောင့်21ယောက်ထက်မနည်းသေဆုံးခဲ့တယ်လို့3000ကျော်အိုးမဲ့အိမ်မဲ့ဖြစ်နေပါတယ်။အချိန်တို့အတွင်းမှာတချိန်တို့တက်လာတဲ့ရေကြောင့်ဂျကာတာမြို့တော်ကရက်ွက်ရာနဲ့ချီရေမြုပ်သွားခဲ့ပြီးတော့မြို့တဝန်းလျှက်စစ်လက်ဒါအားလိုင်းတွေကိုလည်းအာဏာပိုင်တွေကဖြတ်တောက်ပစ်ခဲ့ရပါတယ်။သေဆုံးသားသူတွေဟာရေနစ်တာ၊ဓာတ်လိုက်တာ၊မြေပိတာဒါမှမဟုတ်အေးအေးဒဏ်လွန်ခဲ့လို့ခန္ဓာကိုယ်အပူချိန်ကျပြီးတော့သေဆုံးကြတာများပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှစစ်ဆေးကြနာရင်သူတက်တည်ထွက်ဆိုမယ်လို့သမ္မတရဲ့ကိုယ်ရေးရှေ့နေယူရီဂျူလီယာနီကပြောကြားလိုက်ပါတယ်ရှင်
။ကြာသာရင်းနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေခင်းအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျိုးဂေးလ်ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်း Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
From Washington, this is VOA.